တင်တာမခေါ်ဘဲနဲ့အနိစသူတယောက်ကိုတက္ကသိုလ်စားပေါက်ဆိုင်တန်းဆောက်လုပ်ခွင့်ပေးခဲ့တဲ့မန္တလေးတက္ကသိုလ်ပါမခချုပ်ကိုပညာရေးဝန်ကြီးဌာနကအငြင်းစားပေးပြီးအရေးယူလိုက်ပါတယ်။ဒီလိုအပြစ်ပေးလိုက်တာအတွက်ကျေနပ်ပေမဲ့ကြံတဲ့အပြစ်ကျူးလွန်သူတွေရှိနေသေးတယ်လို့သတိမှောက်ကြောင်းသားတွေကပြောကြပါတယ်။ဒီကြောင့်ပြည်စုံကို VOE မြန်မာပိုင်းသတင်းတောက်စုစုကပြောပြပေးသွားမှာပါရှင်။
မန္တလေးတက္ကသိုလ်စားတောက်ဆိုင်နဲ့တိဆောက်တာနဲ့ပတ်သက်ပြီးနိုင်ငံတော်တမန်တော်ထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုလိုက်နာဖို့ပြက်ကွက်ခဲ့တဲ့မန္တလေးတက္ကသိုလ်ပါမောက္ခချုပ်ဒေါက်တာတီရာဝင်းကို2020ဇန်နဝါရီလ28ရက်နေ့နံနက်ပိုင်းကစပြီးပညာရေးဝန်ကြီးဌာနကအငြင်းစားပေးလိုက်ပါတယ်။ပါမောက္ခချုပ်ဒေါက်တာတီရာဝင်းဟာမန္တလေးတက္ကသိုလ်ဝင်နဲ့စားတောက်ဆိုင်နဲ့ဆောက်လုပ်ရာမှာတင်နာမခေါ်ဘဲသူနဲ့ရင်းနှီးတဲ့လုပ်ငန်းရှင်ကိုဆောက်လုပ်ခွင့်ပေးခဲ့တာကြောင့်ကျောင်းသားတမကကပြီးခဲ့တဲ့နှစ်စက်တင်ဘာလ2ရက်နေ့ကလေးကဆန္ဒပြခဲ့ကြပြီးသူ့ကိုယာရုကနေယာယီရဆိုင်ပေးဖို့တောင်းဆိုလာကြတာပါ။အဲ့ဒီလိုစတင်ဆန္ဒပြလာရကနေဒီကိစ္စကိုစုံလမ်းဖို့ပညာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးဝင်းမော်ထွန်းဦးဆောင်တဲ့ဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ကိုလည်းဖွဲ့စည်းခဲ့ပေမဲ့လေးလကျော်ကြာတဲ့အထိအပြည့်သက်ဆုံးဖြတ်ချက်ရလဒ်ကိုမထုတ်ပြန်ခဲ့တာကြောင့်မန္တလေးတက္ကသိုလ်ကျောင်းသားများတမကကအခုနှစ်နှစ်စာပိုင်းမှာဒုတိယကြိမ်တပိတ်ပြန်လည်စတင်ခဲ့ကြတာပါ။အဲ့ဒီလိုကျောင်းသားအထုနဲ့ကျောင်းအုပ်ချုပ်ရေးအဖွဲ့ဝင်တွေကြားအခြေအနေတင်းမာနေချိန်မှာပဲပါမောက္ခချုပ်ဒေါက်တာတီရာဝင်းကိုယာရုကနေအငြင်းစားပေးလိုက်တာဟာဝန်ထမ်းဥပဒေနဲ့အညီအရင်းယူတာဖြစ်ပြီးအဲ့ဒီအပေါ်ကိုကျေနပ်မှုရှိတယ်လို့မန္တလေးတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌမယင်မင်းသူကပြောပါတယ
်။အငြင်းစားပေးလိုက်တယ်ဆိုတာဒီလည်းပြင်းထန်တဲ့အရေးယူမှုလို့မအောင်အနေနဲ့မြင်နေဖြစ်ဒုတိယအတင်းဆက်ဆိုလို့ပြောမှာယာရုထုတ်ပယ်တာဒီပထမအရင်းထက်တော့ဘောနော်ဝန်ထမ်းကိုအရေးယူမှဆိုလို့ရှိရင်ဥပဒေချောင်းရသွားမှဆိုလို့ရှိရင်တော့ process ကရှိရတယ်ဒါရောငါ့နဲ့ဒီနယ်လောက်တဲ့ရည်ရည်မှုလို့ပြောလို့ရတယ
်။အစိုးရပညာဦးစီးဌာနညွှန်ကြားမှုချုပ်ဒေါက်တာသိန်းဝင်းနဲ့အတူတက္ကသိုလ်ပါချုပ်3ဦးတို့ဟာဒီကနေ့မှတပိတ်မှောက်ကျောင်းသားတွေနဲ့တွေ့ဆုံခဲ့ပါတယ်။ပါမောက္ခချုပ်ကိုအရင်းယူခဲ့ပေမဲ့အခုခွင့်ပြုပေးလိုက်တဲ့စားတောက်ဆိုင်တဲ့ကိစ္စမှာပါမောက္ခချုပ်အပြင်စီမံဘဏ္ဍာဌာနမှလည်းပါနေတာကြောင့်ကျန်ရှိနေသူအပေါ်အရေးယူပေးဖို့ကိုလည်းတပိတ်မှောက်ကျောင်းသားတွေကပြောပါတယ
်။ပါမောက္ခချုပ်ရဲ့စီမံဘဏ္ဍာဌာနမှကအဓိကလူမလို့သူတို့ပါမောက္ခချုပ်ရည်ယူလိုက်ပြီးတော့တန်းယူကြတော့အရင်းယူဖို့အတွက်28ရက်နေ့မှာ28ရက်နောက်ပိုင်းမှာထုတ်ပြန်ပေးမယ်
။ကျောင်းအချုပ်ရေးတာဝန်ရှိသူတွေကတော့စီမံဘဏ္ဍာရေးမှုကိုဘယ်လိုအရေးယူဖို့လှုံ့ဆော်မယ်ဆိုတာကိုနောက်လ28ရက်နေ့နောက်ဆုံးထားပြီးထုတ်ပြန်ကြေညာသွားမယ်လို့ကျောင်းသားတွေနဲ့တွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်။ဒါပြင်ဆောက်လုပ်ပြီးစီနေပြီးဖြစ်တဲ့စားတောက်ဆိုင်နဲ့ပတ်သက်ပြီးတော့လေဘလို့ဆက်လက်လှုပ်ဆောင်မယ်ဆိုတာကိုကော်မတီဖွဲ့ဆောင်ရွက်သွားမယ်လို့ပြောပါတယ်။ကျောင်းသားတပိတ်ကတော့ဆက်ရှိနေသေးဖြစ်ပြီးမနက်ဖြန်မှပြုလုပ်မယ်။ကျောင်းသားတို့အစီအဝေးမှာဒီတပိတ်ဆက်ရှိတယ်မရှိတယ်ကိုဆုံးဖြတ်သွားမယ်လို့မယင်မင်းသူကပြောပါတယ်
။ဒီမှာတပိတ်မမောက်ခင်လေရပါတော့ကျောင်းသားတို့စီဝေးခေါ်ပြီးမှကျောင်းသားတို့ဆုံးဖြတ်ချက်အရာတပိတ်မောက်တယ်။အဲတပိတ်ပြန်ပြီးတော့လန်တဲ့မလန်တဲ့ကိုဆုံးဖြတ်အမှကျောင်းသားတို့အစီအဝေးမှာဆုံးဖြတ်သွားမှာဖြစ
်။အငြိမ်းစားပေးလိုက်တဲ့ပါမောက္ခချုပ်ဒေါက်တာတီတာဝင်းရဲ့နေရာမှာဒုတိယပါမောက္ခချုပ်ဒေါက်တာတင်ထွန်းအောင်ကယာယီတာဝန်ယူထားပါတယ
်။ပါမောက္ခချုပ်နေရာကလည်းလည်းလည်းဆက်လက်ပြီးရှိနေတဲ့လုပ်ငန်းတွေဆောင်ရွက်ဖို့ကျွန်တော်လည်းလည်းဆက်လက်ဆောင်ရွက်ပေးနေပါတယ်ပေါ့န
ော်။အချိန်၅လနေပါကြာခဲ့တဲ့မန္တလေးတက္ကသိုလ်ကျောင်းသားတပိတ်ကလည်းအပြည့်ရှိသူတို့အပြစ်ဒဏ်အချခံခဲ့ရပေမဲ့အဲ့ဒီစားတောက်ဆိုင်နဲ့ပတ်သက်ပြီးဖွင့်စည်းထားတဲ့ဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ရဲ့စုံစမ်းမှုရလဒ်တွေကိုပွန်လင်းမြင်သာမှုရှိရှိထုတ်ပြန်ပေးဖို့လည်းကျောင်းသားတွေကလှူဒါန်းနေကြတာပါ။